မဲကန်တီယောစုမှာ၁၈နှစ်တာအတွင်းပထမဆုံးတီယောစုအစိုးရရဲ့တေရန်ပြစ်ဒဏ်စီရင်မှုကိုအင်္ဂါနေ့မှာပြုလုပ်လိုက်ပါတယ်။ဒီသတင်းပတ်ထဲမှာတေရန်ပြစ်ဒဏ်ချခံတဲ့သူ၃ဦးနဲ့ရှေ့လာတဲ့မှာချခံတဲ့သူ၁ဦးတို့အတွက်အောက်တရားရုံးကတားမြစ်မိန်ထုတ်ထားတာကိုတရားရုံးချုပ်ကအင်္ဂါနေ့မနက်ပိုင်းမှာပဲကန့်ကွက်မဲ၅မဲထောက်ခံမဲ၄မဲနဲ့ပယ်ချခဲ့တဲ့နောက်ပထမဦးဆုံးတယောက်ကိုတေရန်ပြစ်ပေးခဲ့တာဖြစ်ပါတယ်။ဒန်နစ်လူးဝစ်လီကိုတရားရုံးကအမိန့်ချပြီးနိုင်ပိုင်းအတွင်းမှာပဲအင်ဒီယားနာပြည်နယ်ဖက်ဒရယ်ကျင်းတော်မှာအားပြင်းစိတ်ငြိမ်ဆွေးပန်ဒရိုဘာဗီတာနဲ့အဆုံးစီရင်ခဲ့တာပါ။သူဟာ1996ခုနှစ်တုန်းကအသက်၈နှစ်အရွယ်သမီးငယ်နဲ့မိဘနှစ်ပါးစလုံးကိုတတ်ဖြတ်ခဲ့သူဖြစ်ပါတယ်။သူကိုတနင်္လာနေ့ကပြစ်ဒဏ်စီရင်ဖို့ဖြစ်ပေမဲ့ပြည်ထောင်ပေးရမှာတုံးတဲ့နေဟာရှားပါးပြီးရက်ဆက်တဲ့ပြစ်ဒဏ်ပေးမှုဆိုင်ရာအကာအကွယ်ပေးတဲ့ဥပဒေကိုချိုးဖောက်ရရောက်မရောက်ကျန်းသူတုံးသက်ဖို့အတွက်တရားရုံးတွေကိုအချိန်ပေးတဲ့အနေနဲ့ဖက်ဒရယ်တရားသူကြီးတူကမကွတ်မြက်ခင်အချိန်ပိုင်းကျင်းမှာပဲကနူးတမ်းမြင့်မြင့်ထုတ်ခဲ့တာဖြစ်ပါတယ်။တေရန်ချခံရသူ၄ဦးစလုံးရဲ့ရှေ့နေတွေကဒီဆေးဟာအသက်ရှူလမ်းကြောင်းကိုထိခိုက်စေပြီးရေနစ်တာဒါမှမဟုတ်အသက်ရှူတက်တာလိုမျိုးခံစားစေရတယ်ဆိုပြီးကန့်ကွက်ခဲ့ကြတာဖြစ်ပါတယ်။ဒါကိုတရားရုံးချုပ်ကပယ်ချခဲ့ပြီးဒီဆေးကိုပြည်နယ်တွေကသူတို့ပြည်နယ်တွင်တေရန်ပေးရမှာတုံးနေကြဖြစ်ပြီးအခုထိလူပေါင်း၁၀၀ကျော်တေရန်ပေးခဲ့ရမှာဘာပြဿနာမှမကြုံခဲ့ရဘူးလို့ပြောပါတယ်။